အမေရိကန်သမ္မတဘရက်အိုဘားမားကမနေ့စနေနေ့ကလက်တင်အမေရိကန်နဲ့ကာရေဘီယံဒေသကလူငယ်ခေါင်းဆောင်တထောင်ကျော်နဲ့တွေ့ဆုံလာမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးအဆိုးဆုံးအခြေအနေကိုထင်ကျင်းနဲ့မျှော်လင့်မထားကြဖို့ပြောဆိုပါရယ်။ပီရူးနိုင်ငံမြို့တော်လီမားမှာပြုလုပ်ခဲ့တဲ့တောင်ဟောပုံစံတွေ့ဆုံပွဲမှာတက်ရောက်လာတဲ့လူငယ်တွေကအမေရိကန်သမ္မတအပြောင်းလဲအပေါ်စိုးရိမ်မကင်းမေးမြန်းကြတဲ့မိကွန်းတွေကိုသမ္မတအိုဘားမားဖြေဆိုခဲ့တာဖြစ်ပါရယ်။မျော်လင့်ချက်မရှိရင်အခြေအနေတွေပိုပြီးကောင်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုပြီးအကောင်းမြင်ချဖို့လူငယ်တွေကိုတိုက်တွန်းပါတယ်။ရွေးကောက်ခံသမ္မတတဲ့အပေါ်မှာချက်ချင်းကောက်ချက်မချဘဲအစိုးရအဖွဲ့တွေကိုဖွဲ့စည်းဖို့ဖြည့်ရှင်းရမယ့်အကြောင်းအရာတွေကိုသုံးသပ်ဖို့နဲ့ဘယ်လိုမူဝါဒတွေချမှတ်ဆောင်ရွက်မလဲဆိုတာကိုဆုံးဖြတ်လုပ်ကိုင်ဖို့အချိန်ပေးကြဖို့အရေးကြီးတယ်လို့လည်းသမ္မတဥပမာကပြောဆိုပါတယ်။အမေရိကန်သမ္မတနဲ့တခြားခေါင်းဆောင်တွေကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေဖက်နှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့ပေရူးမြို့တော်လီမားကိုရောက်ရှိနေကြတာဖြစ်ပါတယ်။လူငယ်တွေနဲ့တောင်ဟောပုံစံအမေအဖြစ်တွေ့ဆုံမှုအပြီးမှာတော့အမေရိကန်သမ္မတဘရက်ကိုဘားမားကတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပါတယ်။ဒီကနေ့တင်းငင်းနေမှာတော့အမေရိကန်သမ္မတအိုဘားမားကအေဖက်ခေါင်းဆောင်တွေနဲ့ထပ်ပြီးတွေ့ဆုံမှာဖြစ်ပြီးဝါရှင်တန်ကိုမပြောင်းခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။တင်းငင်းလာနေမှာတော့သမ္မတအိုဘားမားဝါရှင်တန်ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်။